နာဂစ်မုန်တိုင်းတံလူလဲခံခဲ့ကြရတဲ့အေယာရီမြဝကျွန်းပေါ်ဒေသကတချို့နေရာတွေဟာရေလန်းကုန်းလန်းကနေခီးမပေါက်တာကြောင့်မလို့လေကြောင်းကနေရဟတ်ယာဉ်တွေနဲ့အရေးပေါ်ဆေးဝါးစားနပ်ရိက္ခာနဲ့အဝတ်ထည်တွေကိုအမြန်ဆုံးမပေးပို့နိုင်ရင်ဒုက္ခသည်တွေအသက်အန္တရာယ်ဆုံးရင်ရတဲ့အခြေအနေမှာရှိနေပြီလို့စေတနာဝန်ထမ်းအမှုပညာရှင်တွေကဆိုရင်နေကြပါတယ်။အဲ့ဒီဒေသစီကိုလှေငယ်လေးတွေနဲ့ကိုတိုင်သွားပြီးတော့ကူညီခဲ့တဲ့လူရှင်တော်ကိုစားကနာကိုမအေးမာကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ARV တိုင်းအတွင်းကမြောင်းမြလက်ပတ်တာဘိုကလေးစတဲ့နေရာတွေကိုဒီကားလန်းတွေကသွားမယ်ဆိုရင်လည်းတံတားတွေကျိုးပြက်နေပြီးတော့သွားလို့မရတဲ့အတွက်ရေလန်းတွေကနေပြီးတော့လှေငယ်လေးတွေနဲ့အမှုပညာရှင်တွေကခက်ခက်ခဲခဲသွားရောက်ကြည့်ရှုတဲ့အခါမှာမြို့တစ်မြို့မှာလူဦးရေ 1,500 နဲ့ 2,000 ကျားလောက်ရှိတဲ့အုပ်စုပေါင်း 20 လောက်ရှိနေပြီးတော့အစားအသောက်ရေအဝတ်အစားလုံးဝမရှိတာကြောင့်တည်ဆုံရမယ့်အခြေအနေမှာရှိနေတယ်လို့လည်းပြောပြပါဗျာ။အဲဆွဲဆောင်အမှုပညာရှင်ကိုစားကနာကတော့သူတို့ရဲ့လက်တွေ့ကြုံခဲ့ရတာတွေကိုအခုလိုပြောပြပါတယ်
။မြောင်းမြမှာဆိုလို့ရှိရင်စခန်း30လောက်ရှိတယ်။အဲ့စခန်း30မှာအဲ့မှာဥမာနမူနာပြောရင်စခန်းကြီးဆိုရရွာတစ်ခုရှိပဲ။အဲ့ကောင်ဆိုရင်တနားီခွဲလောက်သွားရမယ်။ရေတွေကလည်းဖြတ်သွားရမှာ။အဲ့လိုသွားရမှာပင်လယ်ဘက်ကနေကွေ့ပြီးရေတွေကဖြတ်သွားရမှာဆိုရင်အဲ့ဒီမှာဒုက္ခတွေရေတွက်က1600 1800လောက်ရှိတယ်။သူတို့စီကိုဘာမှမလုပ်နိုင်ဘူးလို့အကူအညီဘလို့မှလည်းမပေးနိုင်ဘူး။အဲ့ဒီလူကြီးကလည်းဒီလာလို့ကိုမရဘူး။နောက်အဲ့ဒီလူတွေစီမှာလည်းပဲစားကြတောက်စီကလည်းဘလို့မှရှိနိုင်တော့မယ်မထင်ဘူး။နောက်ပြီးတော့အဝတ်စားဘာညာဘာအိမ်ဘာညာလည်းဘာမှမရှိနိုင်ဘူး။အဲ့ဒီလူတွေကဒီလိုဘလို့ကျုံကြီးတစ်ကျုံပေါ်ပြစ်တင်ထားရတဲ့လူတွေလို့ဖြစ်နေပြီ။အဲ့လိုမျိုးနေရာ18ခုလောက်ရှိနေတဲ့အခါမှာလက်ပတ်တာမှာလည်းအဲ့လိုနေရာတွေက18ခု19ခုလောက်ရှိတဲ့နေရာမှာဒီရဲကျိုးဘက်ကကျွန်တော်တို့ဝင်မယ်ဆိုလို့ရှိရင်အဲ့ဒီဗာလဲဝဲလောက်တို့ကန်လက်တို့နောက်ပြီးတော့နတ်မြစ်ချောင်းတို့အဲ့ဒီလိုနေရာတွေကနေဝင်ဖို့ကျွန်တော်တို့ကြိုးစားတဲ့ချိန်မှာအဲ့ဒီဘက်ဒီမှာနေရာ30လောက်မှာလည်းဘလို့မှဝင်လို့မရဘူ
းသူတို့အနေနဲ့ဒီလှေငယ်လေးတွေနဲ့သွားတဲ့အခါမှာရေထဲမှာတစ်ပင်နေတို့အမှိုက်တရိုက်တွေတို့လူသေးတွေတို့ပြည့်နေပြီးတော့လှေနဲ့သွားတဲ့အခါမှာလည်းပစ္စည်းများများဆဆတင်လို့မရတဲ့အတွက်သူတို့အနေနဲ့အတော်လေးလဲစိတ်မကောင်းဖြစ်နေကြပါတယ်အဲ
့တော့ကျွန်တော်တို့ကအဲ့လိုမျိုးများဟယ်လီကော်ပတာလေးပါလေးနဲ့ချပေးလို့ရရင်တော့သိတ်ကောင်းပါပဲလို့တော့ကျွန်တော်တို့ကတောင်းတာပါပဲကျွန်တော်မှမဟုတ်ဘူးကျွန်တော်တို့ဒီလုပ်ကိုအခုသူတိပို့ဆောင်ရေးနဲ့ပစ္စည်းဖြန့်ပြီးလုပ်နေရတယ်ကျွန်တော်တို့လူပညာရှင်တွေကြည်သူတွေအားလုံးကလည်းဒီခံစားချက်ကအတူတူကြီးပဲဘာလို့လဲဆိုကျွန်တော်တို့ပေးခြင်းနဲ့ပစ္စည်းကိုပေးခြင်းပဲမပေးလို့မရတဲ့အတွက်ကျွန်တော်တို့ကမပေးရလို့ဝန်းနေနေတာတကယ်လို့များဟယ်လီကော်ပတာနဲ့လာချမယ်ဆိုပေးလို့ရတယ်ကျွန်တော်တို့အကုန်လုံးပေးခြင်းပါတယ်လို့ကျွန်တော်တို့ကတော့အဲ့လူတွေဒုက္ခရောက်ပြီးကြာရင်ဘာမှမလုပ်ဘဲနဲ့ငုတ်တုတ်တိုင်ပြီးသိသွားကြအောင်ကြောက်လို့
အခုဆိုရင်အမှုပညာရှင်တွေတွားရောက်ကြည့်ရှုခဲ့တဲ့နေရာတွေကိုနိုင်ငံတော်အစိုးရကနေပြီးတော့ရဟတ်ယာဉ်တွေနဲ့ကြည့်ရှုအားပေးနေတယ်ဆိုပြီးတော့သတင်းတွေဖော်ပြထားတဲ့နေရာတွေလည်းဖြစ်ပါတယ်အဲ့တော့အဲ့ဒီနေရာမှာဒုက္ခသည်တွေအနေနဲ့နိုင်ငံတော်အစိုးရကနေပေးတဲ့ဘာပစ္စည်းတွေရပြီးတလဲဆိုတာကိုလည်းမေးမြန်းခဲ့ပါသလားလို့ကျွန်မမေးကြည့်ခဲ့ပါတယ
်အဲ့ဒီမှာကသူတို့စီကိုမရောက်ဘူးဘာမှပထမတစ်ခေါက်ရောက်တယ်တဲ့အဲ့ဒါကဘာလဲအာနဆန်တို့စီခုနှစ်လုံးရတယ်အဲ့ဒါပြီးရမှမရတော့ဘူးတဲ့နောက်ဆုံးတနေ့ကတော့15 14ရက်နေ့ကတော့ခေါက်ဆွဲကြောင့်နှစ်ထုပ်ရောက်တယ်တဲ့ဒါပဲသိရတယ်ကတော့မယူသိစကားအဝိစားကိုမလုံလောက်တော့ဘူးအဲ့ဒီမှာ
အခုဆိုရင်နိုင်ငံတကာကအကူအညီကယ်ဆယ်ရေးအဖွဲ့တွေကနေပြီးတော့မြန်မာပြည်ကိုအကူအညီပေးဖို့အတွက်အပြင်းထန်တောင်းဆိုမှုတွေလည်းရှိနေကြပါတယ်အဲ့တော့အမှုပညာရှင်တွေရဲ့သဘောကရောဘယ်လိုလဲလို့မေးတဲ့အခါမှာတော့
ကျွန်တော်တို့ကတော့ဝန်တာတာပေါ့ဗျာဘယ်လိုနည်းနဲ့ဖြစ်စေကောင်ကျွန်တော်တို့တက်ကြည့်ကြည့်သားတွေအဲ့လိုဒုက္ခတွေတွေအဲ့လိုမျိုးအများဆုံးအကူအညီရတယ်သူတို့ရဲ့အသက်တွေကိုလည်းကယ်နိုင်မယ်ဆိုရင်ကျွန်တော်တို့ကတော့ဝန်တာတာပေါ့အခုပြောနေရင်လည်းလာမယ်ဆိုရင်လည်းကျွန်တော်တို့ဇဝမန္တတာနဲ့ကျွန်တော်တို့ကကြိုးစားရမှာပဲပုံမမလုံနိုင်တာကိုပုံမလုံနိုင်ပေမဲ့လုံနိုင်တဲ့လူကလာလုပ်ပေးတယ်နောက်ပြီးတော့ကျွန်တော်တို့ပြည်သူတွေဒုက္ခရောက်နေတဲ့လူတွေရတယ်ဆိုတော့ကျွန်တော်တို့ကဝန်တာတာပေါ့ကျွန်တော်အခုပြောနေရင်လည်းရှားနေတော့လာလိုက်ကောင်းပါပဲလို့တော့တွေးမိနေသေးတယ်
အခုဆိုရင်မှုန်တိုင်းတန်ခံရတဲ့ပြည်သူတွေရှိတဲ့နေရာဟာဒီလှေငယ်လေးတွေနဲ့သွားဖို့အတွက်တော့အခက်အခဲရှိနေတာကြောင့်ကုညီကယ်ဆယ်ရေးအဖွဲ့တွေအမြန်လိုအပ်နေပါပြီလို့လည်းအမှုပညာရှင်တွေကပြောဆိုခဲ့ပါတယ်ရှင်